တော်ရှင်များခင်အခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ကိုဗစ် -19 ကာယရောဂါကိုမြမနိုင်ငံမှာနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်သူတို့နိုင်ငံရေးပါတီရဲ့နိုင်ငံရေးအကျိုးစီးပွားပုဂ္ဂိုလ်တူးချင်းရဲ့နိုင်ငံရေးအကျိုးစီးပွားအတွက်အဆုံးချနေကြသလားဆိုတာကိုသီဘောမြို့နယ်ပြည်သူ့လွှတ်တော်ကုလသမဂ္ဂဟောင်းနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ကျွန်တော်ကြော်စင်ပါပါရတော့မြားကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါကိုရွေးကောက်ပွဲအတွက်အထူးတနည်းပြောရင်နိုင်ငံရေးအတွက်အသုံးချမှုတွေရှိနေသလားဆိုတာကိုဆွေးနွေးကြတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေမှာကတော့နိုင်ငံချင်းချင်းကြားမှာလည်းပဲအသုံးချကြတယ်ပေါ့လေ။အထူးသဖြင့်တရုတ်နဲ့အမေရိကန်ကြားမှာဆိုရင်သီးသီးသာသာဒီကာယရောဂါကိုအသုံးချပြီးတိုက်ခတ်ကြတွေ့ရပါတယ်။ထို့အတူပဲတချို့နိုင်ငံတွေမှာလည်းနိုင်ငံတွင်းမှာဘယ်သူကကင်တွယ်ပုံဘယ်လိုဖြစ်တယ်သာသဖြင့်အမျိုးမျိုးပြောကြရဲဆိုတော့မြန်မာနိုင်ငံမှာရောဒီကိုဗစ်ကာယရောဂါကိုနိုင်ငံရေးအကျိုးအမြတ်အတွက်အသုံးချမှုရှိမရှိဆိုတာကိုပထမဆုံးဘယ်သူဘယ်ဝါအသုံးချရဲဆိုတာမပြောခင်အကြံပြင်းလေးပြောပြပါခင်ဗျာကိုဗစ်ကာယရောဂါကိုအသုံးချမှုကလွတ်ကင်းရလားဆိုတာ
တမင်ရည်ရွယ်တာမဟုတ်တော့လေဒီကိုဗစ် -19 ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုမကူးဆက်အောင်ကာကွယ်တာထိန်းချုပ်တာထောက်ပံ့ကူညီတာတွေပေးတာအဲ့ဓာတွေကရွေးကောက်ပွဲနဲ့မျိုးလာတဲ့အချိန်မှာကွက်တိဖြစ်လာတဲ့အခါကျတော့ဟိုဘေးကနော်တခြားဒီအတိုက်ခံပါတီတွေကကြည့်မယ်ပြောမယ်ဆိုလို့ရှိရင်တော့အဲဒီကာယောဂါနှိမ်ရေးကိုနိုင်ငံရေးအရရွေးကောက်ပွဲအောင်နိုင်ရေးအရအနာရပါတီကအသုံးချနေတယ်လို့ပြောကြရခြင်းကြရတော့ဖြစ်လာတာအမှန်ပါပဲ
ဟုတ်ကဲ့
တမင်လောက်တာမဟုတ်တာတခုပဲကျွန်တော်တို့ကဖြည့်သားစရာရှိတာပေါ့လေ
ဟုတ်ကဲ့ဒါပေမဲ့တခုစီကတိုက်ခံတွေကအဲ့လိုထင်စရာရှိပေမဲ့လည်းတကယ်မလုတ်သင်းတဲ့ဟာမျိုးကိုလုတ်တာဟောရှိပါသားဥပမာအဖြစ်တချို့ကပြောရတယ်ရေကောက်ဝဲမကျင်းပသင်းတဲ့အချိန်ဖြစ်တယ်ဒါပေမဲ့သူတို့နိုင်ရည်ရှိရအတွက်ဇွတ်ကျင်းပမယ်ဆိုတာမျိုးလုတ်ခဲ့တယ်ဆိုရင်တော့ဒါဟာပြောသင့်တဲ့ကြာဖြစ်လာရောဆိုရမှာပေါ့ရေထုံ
းအဲရေကောက်ဝဲကတော့တကယ်တမ်းကရွှေ့မယ်ဆိုရင်ကျွန်တော်ရွှေ့လို့ရတယ်ဒီဘာမှကျွန်တော်တို့တော့တက်တန်းသမရတက်တန်းတွေကိုမထိခိုက်ဖဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတက်ထမ်းချက်တွေနဲ့အညီရွှေ့မယ်ဆိုရင်အ ਨੇ ဆုံးဒီတလပေါ့နော်တလထိနောက်ဆိုရရယ်တကယ်လို့လွတ်တော်တက်တန်းကိုကြော်ပြီးတော့ရွှေ့မယ်ဆိုရင်လေသမရနဲ့အစိုးရအဖွဲ့ရဲ့တက်တန်း9နှစ်အတွင်းမှာထပ်ပြီးတော့နောက်ထပ်2လလောက်ထပ်ပြီးတော့2လ3လလောက်ထပ်ရွှေ့လို့ရသေးတယ်ဆိုတော့အဲ့ဒီဟိုမရွှေ့ပဲနဲ့ဒီရွေးကောက်ပွဲကော်မရှင်ကတင့်ခံနေပြီးတော့ကျွန်တော်တို့ဒီကြေညာထားတဲ့အတိုင်းမေမာလာ၈ရက်နေ့မှာပဲရွေးကောက်ပွဲလုပ်မယ်လို့ပြောရလိုက်တာကတော့သူတို့ဒီအตาရနေတဲ့နော်အနေထားကိုသူတို့ကပို့ပြီးတော့ပေးတောင်းဟိုဒီရွေးကောက်ပွဲမရွှေ့တာလို့ပြောကြရဖြစ်လာတာပေါ့ဗျာ
ရွေးကောက်ပွဲအခုမရွှေ့ဘဲနဲ့ကျင်းပရင်သူတို့အตาရနိုင်တဲ့အခြေအနေကဘာကြောင့်ရှိနေပါလို့လဲကိုဗစ်ကြောင့်သွာလာခဲ့တဲ့ဘာညာပိတ်ပင်မှုတွေရှိနေတဲ့အခါမှာသူတို့ကိုထောက်ခံတဲ့လူတွေအတွက်လည်းပဲအခက်အခဲတွေ့မှာပဲသူတို့ကိုဆန့်ကျင်ပြီးမဲပေးတဲ့လူတွေအတွက်လည်းအခက်အခဲတွေ့မှာပဲဆိုတော့အကျိုးသက်မှုကတန်းတူမဖြစ်နိုင်ဘူးလား
ပြောမယ်ဆိုလို့ရှိရင်ဘယ်ပါတီကမှလူချင်းသွားပြီးတော့ချီးတွေ့စီယုံတဲ့ဥစ္စာလုံးလုံးမရတော့ဘူးဒါ energy ရောအားလုံးအတူတူပဲဆိုတော့အပေါ်ယံကြည့်မယ်ဆိုရင်ညီမျှနေအောင်ထင်ရတာပေါ့သို့တော်လည်းပဲဒီကာလအတွင်းမှာငွေကြေးထောက်ပံ့အကူအညီရတဲ့အစိုးရကလုပ်တာတွေရှိမယ်နောက်တစ်ခုကလူမှုဟိုကွန်ရက်တွေကနေပြီးတော့ Facebook လိုဟာမျိုးတွေကနေပြီးတော့ဆက်သွယ်စည်းရုံးတဲ့အခါမှာဒီအချိန်မျိုးက stay at home လုပ်ထားတဲ့အချိန်မျိုးကအထိရောက်ဆုံးပဲဒုတိယအိမ်မှာနေကြတဲ့အခါကျတော့ဘယ်မှမထွက်ရမပြုရတဲ့အခါဒီ Facebook ပဲတုံးနေကြမှာ social media တွေပဲတုံးနေကြမှာဆိုတော့အဲ့ဒီမှာကလည်းကျွန်တော်အာဏာရပါတီရဲ့ခေါင်းဆောင်ဒေါက်တာစုကြည်ကသူ့ရဲ့ popularity သူ့ရဲ့ဒီ social လူမှုကွန်ရက်မှာဘယ်သူမှသူ့ကိုလိုက်ပြီးတော့မမိနိုင်ဘူးဒီချိန်မှာအဲသူတို့အတွက်ကအားအပါဆုံးပဲကျန်တဲ့ပါတီတွေကလုပ်မယ်ဆိုရင်လည်းအခုမှစူးစမ်းရတယ်လို့ဖြစ်နေတယ်
ဟုတ်ကဲ့
နောက်ပြောမယ်ဆိုလို့ရှိရင်လည်းသူတို့ပြောတဲ့ဆိုတဲ့เนาะတုံးဆွဲတဲ့ Facebook တုံးဆွဲတဲ့ဟာတွေအတွက်လည်းရွေးကောက်ပွဲအသုံးစိတ်တွေမှာထည့်ရမယ်ဆိုတဲ့အခါကျတော့ဒါတွေကလည်းအကန့်အသတ်တစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ကထင်တယ်ဟုတ်ပြောမယ်ဆိုရင်ခြုံပြောမယ်ဆိုရင်တော့အဲ့ဒီမှာကျွန်တော်အာဏာရပါတီကအများကြီးတာတယ်လို့ကျွန်တော်ပြောနိုင်တာပေါ့ဗျာ
ဟုတ်ကဲ့ သူတို့တင်းခံနေရတဲ့အကြောင်းရင်းမှာသူတို့အသာရကျင်တဲ့ဆိုတဲ့ကိစ္စအပြင်ရွှေဆိုင်လို့မဖြစ်နိုင်ဘူးဆိုတဲ့အခြေအနေများကျွန်တော်သူတို့ဘက်ကစဉ်းစားကြည့်မယ်ဆိုရင်စဉ်းစားစရာအကြောင်းတွေ့ပါလားသူတို့ဘာကြောင့်မရွှေဘူးလို့တင်းခံနေရတယ်လဲဆိုတဲ့ကိစ္စကို
ဘာကြောင့်မရွှေဘူးဆိုတာကတော့ကျွန်တော်လည်းဒီအရက်ပတ်သက်လို့ဒီအချက်လက်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုလောလောဆယ်ပေါ်ဖြစ်နေတဲ့အချက်လက်တွေရတော့တနိုင်ငံလုံးအနေနဲ့ဖြစ်နေတဲ့နှုံးသားတွေကကဘာမှာအဆိုးဆုံးဆိုတဲ့အနေအထားမျိုးတော့မဟုတ်သေးဘူးအဲတခါအသက်သာဆုံးအနည်းဆုံးနိုင်ငံတွေထဲမှာဆိုတဲ့နယ်ပယ်ကနေပြီးတော့အခုတော့နည်းနည်းကျော်လာပြီကျော်လာတဲ့အခါကျတော့ဟိုရက်ဆိုင်လိုက်လို့ရွှေဆိုင်လိုက်လို့ကျွန်တော်တို့ကထိမ့်ချုပ်သွားနိုင်တဲ့အနေအထားဖြစ်သွားပြီဆိုရင်တော့ကိစ္စမရှိဘူးရွှေ့လိုက်တာမှန်တယ်သို့တော်ရွှေ့လိုက်တဲ့အခါမှာနောက်ကြုံရမယ့်ကာလကအဲ့ဒီရုပ်တော့ပဲလုံမယ်လို့ပြင်ညာလိုက်တဲ့ကာလကအဆိုးဆုံးအခြေအနေမျိုးထိမ့်နိုင်သိမ့်မရအောက်ဘက်ဖြစ်နေတဲ့ကာလမျိုးဖြစ်နေရင်ပုံဆိုးမှာဒါကြောင့်မို့ပြောချင်တာကအာရွှေ့လိုက်လို့ကျွန်တော်တို့ကထိမ့်နိုင်မှာတေးကြရလားဆိုတဲ့ကိစ္စကကျွန်တော်အနေနဲ့တော့သိပြီးတော့ဒါမသေးကြဘူးလို့ကျွန်တော်ကတော့ယူဆတယ်ဒါကြောင့်မို့လို့အဲဒီကိစ္စနဲ့ပတ်သက်လို့သူတို့ကအရင်ပြင်ညာထားတဲ့အတိုင်းလုံမယ်ဆိုပြီးတော့စဉ်းစားပုံလည်းရပါတယ်
တတူပဲရွေးကောက်ပွဲကိုဖွဲ့စည်းပုံရသတ်မှတ်ထားတဲ့အချိန်မှာမတင်ပါနိုင်ဘူးမြန်မာနိုင်ငံဖွဲ့စည်းပုံမှာပဲအချိန်ကျင်းပါရမယ်ဆိုတာအတိအကျပြဋ္ဌာန်းထားချက်ရှိပါလားနေရဲ့နေဆွဲနဲ့အဲ့ဒါတော့ကျွန်တော်မသိဘူးဒီအမေရိကန်မှာတော့ရှိတာပေါ့လေဘယ်နေ့ဘယ်ရက်ကျင်းပါမယ်ဆိုတာကိုတကယ်လို့အဲ့လိုသတ်မှတ်ထားချက်များရှိနေလို့လားဆိုတာလည်းပဲကျွန်တော်စဉ်းစားမိပါတယ်ဥရထွန်းအဲ့ဒါကိုတွေးမိပါလားအဲ့ဒီဖွဲ့စည်းပုံရဘယ်လိုကန့်သတ်ထားတယ်တကယ်လို့အဲ့ဒီဟာကျွလွန်သွားရင်ဘယ်လိုပြန်လုပ်ရမယ်ဆိုတဲ့စီကံစီမီများရှိနေပါလားပြဋ္ဌာန်းချက်များ
ဟုတ်ကဲ့ဗျာအရိယာနဲ့ပတ်သက်လို့လည်းကျွန်တော်တို့လေ့လာကြည့်တဲ့အခါမှာရွေးကောက်ပွဲကိုဘယ်နေ့ဘယ်ရက်လုပ်ရမယ်ဆိုတဲ့အမေရိကန်မှာလို့သတ်မှတ်ထားချက်မျိုးအတိအကျမပါဘူးသူတို့ကဖွဲ့စည်းပုံအခြေခံဥပဒေပါတာကတော့စစ်တော်ရဲ့တက်တန်းဟာစစ်တော်စပြီးတော့ခေါ်တဲ့ရက်ကနေပြီးတော့9နှစ်ဖြစ်ပြီဆိုတဲ့ဟာပါတယ်သမရရဲ့တက်တန်းအစိုးရဖွဲ့ရဲ့တက်တန်းမှာလည်းသမရကနေပြီးတော့ကျန်းသစ္စာချိန်ဆိုပြီးသမရတာဝန်ထမ်းဆောင်တဲ့အချိန်ကနေပြီးတော့9နှစ်ဖြစ်ပြီလို့ပြဋ္ဌာန်းထားတယ်။ရွေးကောက်ပွဲတွေကိုအဲ့ဒီမတိုင်ခင်မှာဘယ်အချိန်မှာပဲကျင်းပကျင်းပရတယ်ဆိုတဲ့အတိတ်ပဲ။အဲကျွန်တော်တို့ဒီပြီးခဲ့တဲ့သွတ်တော်တွေတုန်းကဆိုလို့ရှိရင်နိုဝင်ဘာလမှာကျင်းပပေမဲ့ဒီသွတ်တော်တက်တန်း9နှစ်ပြည့်တာကဇန်နဝါရီလ31ရက်နေ့ဖြစ်တဲ့အခါကျဂျားထဲမှာကျွန်တော်တို့အချိန်2လလောက်တောင်ရတယ်ပေါ့လေ။ဆိုတော့ပြောချင်တာကအဲ့ဒီတက်တန်းကိုပဲကျွန်တော်တို့ကြည့်ပြီးတော့ရွေးကောက်ပွဲကိုဟို adjust လုပ်လို့ရတာပေါ့ရှေ့တို့နောက်ငင်လုပ်လို့ရတယ်ဆိုတော့အခုသတ်မှတ်ထားတဲ့နိုဝင်ဘာလကနေပြီးတော့အဲ့ဒီမတိုင်ခင်မှာကျွန်တော်တို့လုပ်လို့ရတယ်ဆိုတဲ့အတိတ်ပဲပါသို့သောတကယ်လို့ကျွန်တော်တို့ကအဲ့ဒီတွတ်တော်တက်တန်းသမရတက်တန်းတွေကိုကြော်ပြီးတော့ဒီအခြေခံဥပဒေကသတ်မှတ်ထားတဲ့တက်တန်းတွေကိုကြော်ပြီးတော့ရွှေ့ကျင်တယ်ဆိုရင်တော့အခြေခံဥပဒေမှာအဲ့ဒါနဲ့ပတ်သက်တဲ့ပြဋ္ဌာန်းထားချက်မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဥပဒေတစ်ခုဒီလိုအရေးပေါ်ကိစ္စဥပဒေတစ်ခုပြဋ္ဌာန်းရလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ
်။အဲကျွန်တော်စကားမသားမီဒီယာတစ်ခုကျန်တဲ့တကယ်တော့ဒီမီခွန်စကားတဲ့မီခဲ့တဲ့ကိစ္စဥယျာထွန်းအနေနဲ့ဒီလမ်းမရွေးကောက်ပွဲမှာပါတီတစ်စုံတစ်ခုကိုကိုစားပြုလို့တော်လကောင်းတသိပုဂ္ဂလအနေနဲ့တော်လကောင်းရှင်ပြိုင်ဖို့ရည်ရွယ်ချက်ရှိပါသလား
။2016လောက်ကလေးကကျွန်တော်ကမပြိုင်တော့ဘူးလို့ဒီသွတ်တော်နိုင်ငံရေးသမားပါတီနိုင်ငံရေးသမားမလုပ်တော့ဘူးလို့အဲ့လိုဆုံးဖြတ်ခဲ့တာပါ။
ဟုတ်ကဲ့ဟုတ်ကဲ့
အခုလိုလွတ်လွတ်လပ်လပ်ပြောရဆိုရတာကိုကျွန်တော်ပို့ပြီးတော့သဘောကျလို့
ဟုတ်ကဲ့ဟုတ်ကဲ့
ချုပ်နှောင်ပြင်းတယ်လို့ယူဆလို့ပါ
။ဟုတ်ကဲ့ကျွန်တော်လည်းဦးရဲထွန်းဟာအဲ့လိုမပြိုင်တော့ဘူးပါတီနိုင်ငံရေးသမားတယောက်မဟုတ်တော့ဘူးဆိုလို့မေးဖြစ်တာပါ။ဆိုတော့ကျွန်တော်ကအခု
ဟုတ်ကဲ့
အာဏာရပါတီရဲ့အကြောင်းကိုပြောပြီးတခြားအဖွဲ့အစည်းတွေကရောဒီကိုဗစ်ကာယောဂါကိုသူတို့နိုင်ငံရေးအကျိုးစီးပွားအတွက်သုံးချတာတွေပါလေမတွေ့ရဘူးလားခင်ဗျာ။
အနာရပါတီကကိုဗစ် -19 ကာယောဂါကျော်လွှားရေးမှာပထမလိုင်းမှာတော့တော်တော်လေးထိနိုင်တယ်အခြေအနေကကောင်းတယ်ဒါတည်းကအနာရပါတီအတွက်ကတော့အမှတ်တွေအများကြီးရမဲ့အခြေအနေမျိုးပေါ့အခုဒုတိယဆိုင်မှာကသူတို့ထိနိုင်မလားပိုဆိုးသွားမလားအဲ့ဒါကဒီအတိုက်ခံပါတီတွေအနေနဲ့စောင့်ကြည့်နေတဲ့အခြေအနေအနေအထားတွေပေါ့တကယ်လို့ပိုဆိုးသွားတယ်ထိမနိုင်သိမရဖြစ်တယ်ဆိုရင်တော့ဒါကရုပ်ောက်ပွဲမဲဆွယ်စည်းအောင်ရေးမှာအဲဒါတို့အတွက်ကတော့လက်နက်ကောင်တစ်ခုဖြစ်မှာပေါ့လေတခိုင်ပြည်နယ်တို့ဘာတို့မှာဖြစ်တဲ့ကိစ္စတွေဘာတွေမှာအဝင်ထွက်အသွားအလာတွေကိုအလင်းမြန်တန်တမလုံနိုင်တာတွေဘာတွေကဒီအစိုးရရဲ့စီမံခန့်ခွဲမှု ဟိုအားနည်းချက်တွေပေါ့ဒါတွေကိုထောက်ပြပြီးတော့ကျားပါတီတွေကလှုပ်လာနိုင်တယ်လို့တော့ကျွန်တော်တွေးမိပါတယ
်ဟုတ်ကဲ့အဲ့တော့တောင်အောင်ရမေးရမယ်မိကွန်တို့ကသူတို့တွေကတော့လက်ရှိအဆူရတဲ့ပိုပြီးတော့ထိအောင်လှုပ်နိုင်မဲ့အခြေအနေရောရှိပါရဲ့လားလို့ပေါ့ပြည်ရရှိမှာပေါ့ဗျာ
ဟုတ်ပါတယ်ဗျာဟုတ်ပါဒါတော့သူတို့ဒီအတိုက်ခံဆိုတာကတော့ကိုအနာရနိုင်လှုပ်နိုင်တာမလှုပ်နိုင်တာကတော့တပိုင်းပေါ့ဗျာလောလောဆယ်တော့အဲဆိုရလှုပ်တဲ့အဲဒီအနာရပါတီရဲ့ချွေးင်းရဲ့အားနဲ့ချက်တွေကိုထောက်ပြပြီးတော့အဲ့ဒါကိုကင်ပြီးဒီဝေဖန်မှာတော့သူတို့တာဝန်ပေါ့လေအဲ့ဒါဟိုကိုပြောဒီတိရောက်ရောက်လူတွေသဘောပေါက်အောင်ပြောနိုင်ဖို့ကလည်းလိုသေးတယ်အဲပြောတာမားရင်ပြောတာမတတ်ရင်အဲဒီဝေဖန်တိုက်ခိုက်မှုကဟိုပြန်ပြီးတော့ဟိုနောက်ပြန်ရိုက်နိုင်တာပေါ့လေ
ဟုတ်ကဲ့